ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ရင်းမှာကူညီရရောက်ဖို့အတွက်ရုပ်ကျွန်းလောင်စာကုမ္ပဏီတွေရဲ့အမျက်အစွန်းပေါ်ကြီးလေးတဲ့အခွန်အခတွေကောက်ခံဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပိုတိုမနီကတောင်းဆိုလိုက်ပါတယ်။ဇွန်လ5ရက်နေ့မှာကြောက်တဲ့ကုလသမဂ္ဂရဲ့2024ခုနှစ်ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မိန့်ခွန်းထဲမှာဒီလောင်စာကုမ္ပဏီတွေဟာရာသီဥတုဖောက်ပြန်မှုတွေရဲ့ခေါင်းကိုင်ဖခင်ကြီးတွေလို့လည်းဂူတာရက်စ်ကခေါ်ဆိုဝေဖန်ပါတယ်။ဆက်မှုခေတ်မတိုင်ခင်ကတည်းက 1.5 ဆယ်စီယက်ထက်မပိုတဲ့အပူချိန်ဖြစ်နိုင်မှုကကမ္ဘာတံငွေထုတ်လွှင့်မှု2900ခိုင်နှုန်းရှော့ချဖို့လိုနေတယ်လို့သူကသတိပေးပါတယ်။လူသားဟာအနေနဲ့ကျုံနေရတယ်လို့လူသားတွေကပဲဒီအနေကိုပေးနေတယ်လို့လည်းသူကဥပမာပေးပါတယ်။ကမ္ဘာကြီးပူနွေးလာမှုကိုအဓိကတွန်းအားပေးနေတာကလူသားကြောင့်ဖြစ်ပေါ်တဲ့ယုံကျေးလောင်စာ၊ရေနံတံငွေနဲ့ကြောင်မီးသွေးလောင်ကျွမ်းမှုတွေကြောင့်လို့ဆိုပါတယ်။ကမ္ဘာအပူချိန်တိုင်းတားရေးမှာစံဖြစ်သတ်မှတ်ထားတဲ့ဥရောပကော်မရှင် Copernicus ရာသီဥတုပြောင်းလဲမှုစောင့်ကြည့်ရေးကထုတ်ပြန်တဲ့အချက်လက်တွေအရအခုနှစ်မေလဟာသမိုင်းတစ်လျှောက်မှာစံချိန်တင်အပူဆုံးမေလဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာမိုးလေပသအဖွဲ့ WMO ရဲ့ဗဒုံးနေ့ကထုတ်ပြန်ချက်ထဲမှာလဲလာမယ့်5နှစ်အတွင်းမှာတစ်နှစ်နဲ့မှာ2015ခုနှစ်ပါရီသဘောတူညီချက်ပါ 1.5 စင်တီဂရိတ်အပူချိန်ကန့်သတ်ချက်ထက်ကျော်လွန်သွားမဲ့အလားလာဟာ80ရာခိုင်နှုန်းထိရှိနေကြောင်းသတိပေးထားပါတယ်ခင်ဗျာ။